ယ်ညိုကင်းရဲ့အမျိုးသားအစီယုံတမဟာနေမြေဒူးတထူတထုံခရိုင်ပြီးလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုတပ်တူကုန်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီရဲ့အမြောက်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့9ဦးထဏ်မင်းဒဏ်ရာရခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမားကသတင်းပေးပို့ထားပါတယ်ရှင်။
စစ်ကောင်စီရဲ့အမြောက်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးစံကြားရောက်ပောက်ကွဲတာကြောင့်အမျိုးသမီး3ဦးသေဆုံးပြီးနှစ်နှစ်ရွယ်ကလေးငယ်2ဦးပါဝင်9ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးဒေသခံ2ဦးကပြောပါရယ်
။ဆွေရောင်တန်းကြီးအောင်သူ့ပေါ်နော်တက်တူဟုံကြီးရွာမှာဖြစ်တာမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီလက်နက်ကြီးပြစ်ခတ်တာမှာသူဒီပေါ်ပြီးရင်အမြောက်တပ်ကနေတော့ပြစ်တာမှာယင်ပြီးရင်နောက်ထပ်ကနေတော့ပြစ်တာ3ဦးတက်နေရနေတော့ပြစ်တာမှာမင်းလည်းဆက်တနိုင်တော့ပေါ့အဲ့ဒီမှာပြစ်တာမှာရွာလေးကိုပြစ်တာရွာလေးကိုကြားတယ်မှာအမှသိထုံးတာက3ဦးတည်ရယ်ဒဏ်ရာရလာတော့9ဦးပေါ့နော်အဲ့ဒီဒဏ်ရာရ9ဦးမှမ5ဦးကတော့စူးရင်ရတဲ့ဒဏ်ရာပေါ့မှာရင
်နေ့စဉ်လဲလက်လက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်ဒေသခံတွေဟာတောတောင်တည်တဲ့စစ်ရှောင်နေရတယ်လို့လည်းပြောပါတယ်
မှာအဲ့ဒီမြောက်တက်ကအင်းနဲ့ပြစ်တယ်မှာအဲ့ဒီမိန်းဟိုင်းကြီးကကိုကျင်းညာလို့ကြီးရတာဒီအဲ့လိုသူတို့လက်လက်ကြီးပြစ်ပြီးဆိုရင်တော့ညွာနေဝေးသစ်ဆောင်နေရတာမျိုးအမှတိုက်ပွဲမဖြစ်တဲ့နေကိုပြစ်တာမှာ
ဟောနေဝေ
းကြောက်တာပေါ့အဲ့ညွာသားရင်းဆိုရင်တော့အိမ်မတင်ရေးထားတာမျိုးကြီးရတယ်အဲ့လိုမျိုးဟိုညစ်ရနေရနေမှာဆောင်နေကြတယ်အိမ်တော်လဲမှနေသစ်ဆောင်နေကြတယ်ပေါ့နော်
ဇန်နဝါရီလ17ရက်နေ့ကလည်းအမှတ်ကိုချင်းမြတ်တရင်တပ်ခန်းကနေကွန်လိုင်းကြီးရွာနဲ့ကလကုန်းကြီးရွာအကြားကိုလက်နက်ကြီး6လုံးပစ်ခတ်ခဲ့တာကြောင့်ဒေသခံတဦးထိခိုက်ပြီးတဦးကတော့ခြေထောက်ဖြတ်ပစ်လိုက်ရတယ်လို့လဲဆိုပါရယ်ကြီးစံထိမှန်သေဆုံးသူတွေကတော့အသက်49နှစ်ရွယ်နော်မူအသက်22နှစ်ရွယ်နော်မူရဲ့သမီးနော်ဆန္နာနဲ့နော်ပေါ်လာမူတို့ဖြစ်ကြပါရယ်စစ်တောင်စီဘက်ကတော့တိုက်ပွဲတွေမဖြစ်လဲလက်နက်ကြီးတွေနဲ့ဒေသခံတွေကိုပစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လဲကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကဆိုပါတယ်အခုဆိုရင်ကရင်မျိုးသားစီယုံထိမ့်ချုပ်ရာခရိုင်ခုနှစ်ခုမှာစစ်ဘေးရှောင်ခုနှစ်သိန်းကျော်ရှိနေတယ်လို့လဲပြီးခဲ့တဲ့ရက်ကကရင်မျိုးသားစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်